ရခိုင်ပြည်နယ်မြောက်ဦးမြို့မြောက်ဘက်မှာရှိတဲ့လင်းမွေတောင်တန်းနားမှာတပ်မတော်နဲ့ AA အဖွဲ့တို့ဒီနေ့မနေ့၄နာရီကျော်လောက်ကတည်းကတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့နေရာဟာလင်းမွေတောင်ဖျားတောင်ကုန်းနဲ့တောင်ဦးကြီးွာကြားစစ်တွေရန်ကုန်အဝေးပြေးလမ်းမကြီးရဲ့ဘေးမှာကလေးရရှိတဲ့နေရာတစ်ခုဖြစ်ပြီးအစိုးရတပ်ကဒီတောင်နားမှာအရှိပြုထားတာပါ။ဒီနေ့မနေ့ကတိုက်ပွဲနဲ့ပတ်သက်လို့ရခိုင်တပ်တို့ AA ရဲ့ပြောခွင့်ရသူခိုင်သူခါကအခုလိုပြောပါတယ်။
လမ်းမွေတောင်စခန်းမှာတော့ဒီမနေ့၄နာရီခွဲကစပြီးတော့ဒီမနေ့၇နာရီနီးပါးလောက်ဒီအဲမှာဟိုတိုက်ပွဲဖြစ်ခဲ့တာရှိတယ်ဆိုတော့ဘုမာစစ်တပ်ဘက်ကတော့အဲ့ဒီမှာအကြအဆုံးတွေတော့များတယ်ဗျဆိုတော့ဒါပေမဲ့အရေးအတွက်တိကျကတော့လုံးလုံးစီအတည်ပြုလို့မရသေးဘူးပေါ့နော်ကျွန်တော်တို့ဘက်ကလည်းပဲဟိုစစ်တီတို့နှစ်ဦးကြားဆုံးပြီးတော့၄ဦးလောက်တန်းရတာရှိတယ်ဆိုတိုက်ပွဲကတော့ပြင်းနေလို့ပြောလို့ရတာပေါ့
အနောက်ပိုင်းစစ်တပ်နာကျိုးတိုင်းဦးစီဘုံမူကြီးဝင်းစိုးဦးကလည်းအခုလိုပြောပါတယ်
လင်းဝေတောင်မှာကျွန်တော်တို့အတွက်ဟလာလမ်းလုံကြီးဆောင်ရွက်နေရဲ့အဲ့မှာလုံကြီးတပ်ဖွဲ့တွေထားတာရှိတယ်။အဲ့လုံကြီးတပ်ဖွဲ့တွေကိုဒီနေ့မနေ့၄နာရီမှာ AIA တောင်းကျန်းတို့ဖွဲ့တွေကအင်အားလုံးရင်းနဲ့ဝင်တိုက်တာဝင်လာချတာပေါ့။အဲဒါအိမ်မဲ့ကျွန်တော်တို့ကဟလာတရင်တွေပါတွေရထားတဲ့အတွက်ကြောင့်မလို့တင်ချာဆန်းပြကြနေတဲ့အခါမှာ AA အထိနာပြီးတော့ပြန်ဆုတ်သွားတယ
်။ဘိုးမူကြီးဝင်းစုံဦးကတက်မတော်ဘက်ကထိခိုက်မှုတစ်ယောက်စားနှစ်ယောက်စားသာရှိတယ်လို့ပြောဆိုပေမဲ့အသေးစိတ်ကိုပြောဆိုတာမရှိပါဘူး။ဒီနေ့မနေ့၁၀နာရီကျော်လောက်မှာအဲ့ဒီတိုက်ပွဲဖြစ်ွားတဲ့နေရာနဲ့တာမိုင်လားအကွာမှာရှိတဲ့ထေဝပြင်ကြီးပါအနည်းကိုလက်နေကြီးလေးချက်လောက်ကြာရောက်ခဲ့တယ်လို့ရွာတွေကနေရှံဝင်းတခုတည်းကိုလက်နေကြီးကြာရောက်ပောက်ွက်ခဲ့တယ်လို့ရွာသားတွေကပြောပါတယ်ဒီအတွက်အဲ့ဒီအိမ်ကအိမ်အောက်မှာထိုင်နေတဲ့အသက်35နှစ်အရွယ်ဒေါ်တင်တင်ထည့်ရဲ့ဝမ်းပိုင်းနဲ့ခြေထောက်တွေမှာကြည်စားတွေထိမှန်ခဲ့ပြီးတင်ညိုတိုင်းနေဆေးရုံကိုကနဦးအရေးပေါ်ပို့ဆောင်ခဲ့ရပါတယ်ဒဏ်ရာရသွားတဲ့ဒေါ်တင်တင်ထည့်ရဲ့အမျိုးသားဦးအောင်ဝင်းနိုင်ကအခုလိုပြောပါတယ်ဆင
်းလိုက်ဖွင့်လောက်တော့ဒီလိုလာကြပါတယ်တောင်းတောင်ရောတရားရင်ဘက်ကပြစ်တာလို့ထင်ပါတယ်အဲ့ဒီဘက်ကလာပြီးကျွန်တော်တို့ဒီနောက်ကဝရုံကိုကြာပြီးကျွန်တော်စနစ်စီကိုကြည့်ကြတာပါ။ဒါအစီအရတော့ဒီကမသိရသေးဘူး။ဒါကတော့လည်းမပြင်းတာပေါ့
။အနောက်ပိုင်းဆက်နာနာကျိုးတိုင်ဝစီဘုံမူကြီးဝင်းစိုးဦးကဒီကိစ္စကိုသူ့အနေနဲ့မသိရသေးပေမဲ့ကြည်လာတဲ့လမ်းကြောင်းအတိုင်းလိုအပ်ချက်အရတုံ့ပြန်ပစ်ခတ်ခဲ့တာလို့ပြောပါရယ်။အလားတူမနေ့ကည10နာရီကျော်လောက်မှာကြောက်တော်မျိုးကစ္စပနယ်တီတရားအနီးမှာတက်မတော်ရေရင်တစီကို AA အဖွဲ့ကတိုက်ခတ်ရာကနေပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်စလုံးကပြောပါရယ်။ပြစ်ခတ်တန်တွေထွက်ပေါ်လာပြီးနောက်ရွှေလန်ကြည်ပါကအသက်40နှစ်အရွယ်အမျိုးသမီးတူဖြစ်သူဒေါ်အေးနွေရဲ့ပေါင်နှစ်ဖက်မှာကြည်ထိမှန်ခဲ့ပါတယ်။ဒဏ်ရာရသူဒေါ်အေးနွေကကြည်ဟာပဒင်းဘားကနေဝင်လာပြီးထိမှန်ခဲ့တယ်လို့ပြောပါတယ်
။ကျမတို့ပိုက်တဲ့ပထမကြော့တာကစင်နာရီကြော့လောက်မှာကြောက်တော့တော့နောက်မှာပြန်ထိုင်ကကြော့ပါတယ်။ကျမတို့ကြော့တဲ့နဲ့ပေါက်တဲ့ကြော့တဲ့ပေါက်တဲ့ကြော့တဲ့ဆိုပြီးတော့အင်ထားမှာအင်နေတာပါ။အင်ထားကဆက်ဖို့အပြည့်အလေးမှာပရောကောတဲ့ကျမတို့အောက်ကိုဆောင်တဲ့နဲ့အလေးမှာပဒအပန်းကဲနာကတခါတည်းဝင်လာစပါဗျာ။
ဒေါ်အင်းွေကိုမင်းညာကကြောက်တော့ဆေးရုံကြီးကိုပို့ဆောင်ခဲ့ပြီးနောက်ဒီနေ့နေ့လယ်မှာတော့စစ်တွေဆေးရုံကြီးကိုအရေးပေါ်ပို့ဆောင်လာရပါတယ်။မင်းကပြစ်ခတ်မှုနဲ့ပတ်သက်လို့အကြီးထိမှန်သူဒေါ်အင်းွေရဲ့အမျိုးသားဦးမောင်ခင်ဝင်းကအခုလိုပြောပါတယ်
။လာတော့ကြီးရဲ့ပြစ်တယ်ပြီးတာနဲ့လာတော့ကြီးရဲ့ပြစ်တယ်အဲ့လိုပြင်းပြင်းနဲ့ကျွန်တော်တို့ကအောက်ကိုဆင်းပြေးတယ်။ဂိုင်းစမန်ကြီးတတော်ကတီးပြီးတော့လာတဲ့အချိန်မှာဟိုမှကျွန်တော်တို့ချွေလေဆိုတော့ရောအောက်ကိုဟိုဆောင်းဆွေရောအဲ့ဒီပြီးတော့တယ်
မနေ့ကဖြစ်စဉ်နဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာကျိုးတိုင်းဦးစီဘုံမူကြီးဝင်းစိုးဦးကအခုလိုပြောပါတယ်
။ဒေသခံတွေအရွာတွေထဲမှာလက်မခံနဲ့။ဟောရွာတွေတွေကနေပြီးတော့အေးတောင်းညံ့မှုဖြစ်တာကိုလက်မခံနဲ့။လက်ခံရင်တော့ရွာနာလိမ့်မယ်။ပြောတာပြီးသားကျွန်တော်တို့ကလိုအပ်တဲ့တုံ့ပြန်မှုဆိုတာရွာတွေကနေပြီးတော့မှကျွန်တော်တို့ကိုပြစ်တယ်။ဖုံးချောင်းတွေကနေပြီးတော့ပြစ်တယ်။စာတင်ချောင်းတွေကနေကျွန်တော်တို့ကိုကာကွယ်ယူပြီးပြင်တော့ကျွန်တော်တို့ကအဲ့နေရာကိုပြန်ပြစ်မှာပဲ။ပြန်မပြစ်ရင်ကိုယ့်ကောင်းနဲ့သိကုန်မှာပေါ့
။ရခိုင်တပ်တော်အေးအေးရဲ့ပြောခွင့်ရသူခိုင်သူခါကတော့အခုလိုတုံ့ပြန်ပါတယ်။
တိုက်ပွဲနဲ့မဆိုင်တဲ့နေရာဖက်တွေကိုဘာသာစစ်တပ်ကလက်နက်ကြီးတွေနဲ့လှမ်းပြီးတော့ဒါခိုင်းရွာတွေကိုဒါသူတို့ဟိုတက်တက်ဒီလူမျိုးရေးရဥတည်ပြီးတော့တိုက်ခိုက်တဲ့သဘောတွေ့ရတယ်။အဲ့တော့အဲ့လိုမျိုးတိုက်ခိုက်နေတာဖြစ်တယ်
။အလားတူပဲဒီနေ့မနက်ကခေါင်းနှုတ်မွတ်စလင်ကြည်ပါကအသက်12နှစ်အရွယ်မွတ်စလင်အမျိုးသမီးငယ်တူဖြစ်သူဘူရူဂျနိုရဲ့ခါကိုကြည်ထိမှန်သွားပြီးစစ်တွေစစ်ရုံကြီးကိုအရေးပေါ်ပို့ဆောင်လာရပါတယ်။မနက်9နာရီခွဲလောက်မှာအရှာမင်းကလင်ငယ်တွေနဲ့အတူကလတန်မြတ်ထဲရေခဲဆင်းရမှာကြည်ထိမှန်သွားတာဖြစ်တယ်လို့အမီမဖော်လို့တဲ့ကြည်ဝရမင်းရဖာတို့ကပြောပါတယ်ဒီနေ့မနက်ကမြောက်ဦးမြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကြောက်တော်မြောက်ဦးကားလမ်းပိုင်းကိုပိတ်ထားရပြီးဒီနေ့ညနေပိုင်းအထိကားတွေဟာမြောက်ဦးနဲ့တင်ညိုကြည်ဝတွေမှာတောင်းတင်နေတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနေ့အထိတိုက်ပွဲတွေကြောင့်စစ်ပေးသင်းဒုက္ခသည်ဦးရေ6000ကျော်အထိရှိလာနေတယ်လို့အရဲသားတေဆုံသူ80ကျော်နဲ့ဒဏ်ရာရသူ120လောက်ရှိနေပြီလို့ဒေသခံတွေကပြောကြပါတယ်ခင်ဗျာကျွန်တော်မင်းသိန်းအောင်ပါ